လွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကပေါ်ပေါက်ခဲ့တဲ့မြန်မာနိုင်ငံကရှီဟောင်ပြည်မြို့၃မြို့ကိုကမ္ဘာ့ယဉ်ကျေးမှုအမွေအနှစ်မြို့ကြီးတွေအဖြစ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကစီရင်သွင်းလိုက်ပါတယ်။ကာတာနိုင်ငံဒိုဟာမြို့မှာကျင်းပတဲ့ကမ္ဘာ့အမွေအနှစ်ကော်မတီ38ကျင်းမြောက်အစည်းအဝေးအတွင်းပြူခေမြို့ကြီး၃မြို့ကိုကမ္ဘာ့အမွေအနှစ်အဖြစ်သတ်မှတ်လိုက်တဲ့အတွက်ဘလို့အကျိုးကျေးဇူးတွေဘလို့တာဝန်တွေရှိလာမလဲဆိုတာကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဟယ်လင်ဘေတနိုးနဲ့တီးခစ်တရားပြူမျိုးဟောင်းတွေဟာ BC 200စုကနေ AD 900စုအတွင်ထွန်းကားခဲ့တဲ့မြန်မာပြည်ရဲ့ရှေးဦးမြို့တော်တွေဖြစ်ပါတယ်။ကမ္ဘာအမွေအနှစ်စင်းဝင်အဖြစ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကသတ်မှတ်လိုက်တဲ့အတွက်နိုင်ငံရဲ့ဂုဏ်သိက္ခာပုံမမြင်မားစေတယ်လို့ကမ္ဘာယဉ်ကျေးမှုအမွေအနှစ်စင်းတင်သွင်းရေးကော်မတီအဖွဲ့ဝင်နဲ့အဆိုပြုမူကြမ်းပြုစုရေးအဖွဲ့ခေါင်းဆောင်ရှီဟောင်တုတေသနအမျိုးသားပြတိုက်နဲ့စာကြည့်တိုက်ဦးစီးဌာနရဲ့အငင်းစားညွှန်ကြားရေးမှူးချုပ်ဦးစံဝင်းကပြောပါတယ
်။နံပါတ်1ကတော့မြန်မာနိုင်ငံမှာပထမအဦးဆုံးသောကမ္ဘာယဉ်ကျေးမှုအမွေအနှစ်စင်းဝင်ဖြစ်ပြည်မျိုးဟောင်းသုံးမျိုးသတ်မှတ်ခြင်းခံရတဲ့အတွက်တစ်ခုကတော့ယဉ်ကျေးမှုမျက်နှာစာမှာနိုင်ငံရဲ့ဂုဏ်သိက္ခာအနေနဲ့မြင့်မားပါတယ်။မြန်မာနိုင်ငံကယဉ်ကျေးမှုသည်ဒီအမျိုးသားအစ်နာမှုဖွဲ့နဲ့ကမ္ဘာကတောင်အတိမတ်ပြုရတဲ့အဆင့်ရောက်တယ်ဆိုတဲ့သဘောဖြစ်ပါတယ်ခင်ဗျ။
ဒါအပြင်ခီးသွွားလုပ်ငန်းပေါ်ခြေခံပြီးဒေသခံတွေစီးပွားရေးလုပ်ကိုင်ဖို့အခွင့်အလန်းတွေလည်းပုံမရရှိလာနိုင်တယ်လို့သုံးသပ်ပါတယ်။မြမပြည်အလဲပိုင်းဒေသကအုတ်မြို့ရိုးတွေ၊နေရန်တွေ၊ကျုံးတွေနဲ့ပြူမြို့၃မြို့ကိုတော့တစိမ့်တစ်ပိုင်းတူးဖော်ထားပြီးဖြစ်တယ်လို့အဲ့ဒီအထက်မှာတော့နမ်းမြို့ဟောင်းတွေ၊ဖျားပထိုးနဲ့တင်းချိုင်းကူနေရာတွေစက်မှုလုပ်ငန်းထွန်းကားစားအချိန်ကနေရာတွေကိုတွေးခဲ့ရတဲ့အကြောင်းလဲ UNESCO ရဲ့ကြေညာချက်မှာဖော်ပြပါတယ်။ရှီဟောင်းတုတေသနပညာရှင်ဦးဆောင်ဝင်းကတော့ပြူမျိုးဟောင်း၃မျိုးကိုကမ္ဘာအမွေအနှစ်စင်းဝင်ဖြစ်ပထမဆုံးအကျင့်စင်းသွင်းနိုင်တဲ့အတွက်မြန်မာနိုင်ငံရဲ့ယဉ်ကျေးမှုအမွေအနှစ်တွေထင်းသိမ်းရမှာအထောက်အကူဖြစ်နိုင်တယ်လို့ရှုမြင်ပါတယ
်။အဲ့ဒီ UNESCO ကဒီလိုအသိမှတ်ပြုရတဲ့အညီအဲ UNESCO ရဲ့အထောက်ပံ့ဖြစ်တဲ့အဲပထမချက်ကတော့ဝင်ပေါ်ဟိုပစ္စည်းပေါ့ခင်ဗျာ။ဒုတိယချက်ကတော့နည်းပညာပေါ့ခင်ဗျာ။နောက်တစ်ချက်ကတော့လူပေါ့ခင်ဗျာ။အဲနောက်တစ်ချက်ကတော့ financial ပေါ့ငွေကြေးပေါ့ခင်ဗျာအဲဒါတွေလည်းပဲပုံမူပြီးတော့ဒါအထောက်အပံ့ရရှိနိုင်တဲ့အတွက်ဒီဒေသတွေရဲ့ယဉ်ကျေးမှုအမွေနဲ့ထင်းထင်းလုပ်ငန်းတွေကိုရခင်တဲ့ပုံပြီးတော့ထိအောင်ပုံမူဆောင်ရွက်လာနိုင်မှာဖြစ်ပါတယ်ခင်ဗျာ
ပြူမျိုးဟောင်း၃မျိုးကိုရှီဟောင်းအမွေနဲ့ဖြစ်တနည်းအားချင်းမဟုတ်ပဲတစ်ဆက်တည်းသတ်မှတ်ပေးဖို့အတွက်2008ခုနှစ်ကစတင်ပြင်ဆင်ခဲ့ပြီး2011ခုနှစ်မှာ UNESCO ရဲ့ရှီဟောင်းအမွေနဲ့ဌာနနဲ့ဆက်သွယ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်ကမ္ဘာယဉ်ကျေးမှုအမွေအနှစ်ဖြစ်သတ်မှတ်တာကိုတော့ကာတာနိုင်ငံဒိုဟာမြို့မှာကျင်းပတဲ့ကမ္ဘာအမွေအနှစ်ကော်မတီရဲ့38ကျင်းမြောက်အစည်းအဝေးမှာကော်မတီဝင်22နိုင်ငံရဲ့ထောက်ခံခြင်းနဲ့အတည်ပြုခဲ့တာဖြစ်ပါတယ်။ရှီဟောင်းတုတေသနပညာရှင်ဦးဆောင်ဝင်းကတော့ UNESCO ရဲ့စံသတ်မှတ်ချက်တွေနဲ့အညီအခုလိုပထမဆုံးအကျင့်ဖြစ်ဆင်းသွင်းနိုင်ခဲ့တာဖြစ်တယ်လို့ပြောပါတယ်
။ကျွန်တော်တို့ရဲ့ဒီယဉ်ကျေးမှုဒီကျွန်တော်တို့မြန်မာအတွက်တာမဟုတ်ဘဲနဲ့ဟိုကမ္ဘာအတွက်ဖြစ်ရမယ်ဆိုတော့ကျွန်တော်တို့အဓိကစံပေါ့ခင်ဗျာအဲ့ဒီစံမှမှမူတည်ပြီးတော့သတ်မှတ်တာပါပဲအခုကျွန်တော်တို့ကဒါဟိုဟိုမပြူသုံးမျိုးဆိုရင်လည်းပဲဒါဗုဒ္ဓဘာသာပေါ့နော်ဗုဒ္ဓဘာသာနဲ့ပတ်သက်တဲ့ရှေ့ပြေးပေါ့နော်ဒါဒီရှေ့ပြေးကနေပြီးတော့မှပုဂံချက်မှဖွင့်ပြိုးခဲ့တဲ့အဲဗုဒ္ဓဘာသာဗုဒ္ဓဘာသာနဲ့ပတ်သက်တဲ့အစောအုံတွေဒီအစောအုံတွေမှာရှိတဲ့ art and architecture ဒီအနုပညာနဲ့ဘိတုကဆိုင်ရာလက်ရာတွေဒါတွေအထိဒါဆင့်ကဲပြီးတော့တွေ့ဆောင်သွားနိုင်တဲ့အတွက်ဒီလိုဒုကြားချက်တွေကိုဒါအဓိကထားပြီးတော့ပေါ်ပြနိုင်ခဲ့တာဖြစ်ပါတယ်
မြန်မာနိုင်ငံအနေနဲ့နောက်ထပ်ရှီဟောင်းယဉ်ကျေးမှုအမွေအနှစ်ဖြစ်မှတ်တမ်းတင်နိုင်ဖို့ကြိုးပမ်းနေတာတွေလည်းရှိပေမဲ့တာဝန်ယူဆောင်ရွက်စရာတွေလည်းရှိနေတဲ့အကြောင်းဦးဆောင်ဝင်းကအခုလိုဆက်ပြောပါတယ
်ဒီလိုရသွားတဲ့အတွက်ရတာနဲ့အမြကျွန်တော်တို့ကတစ်ဖက်မှလည်းတာဝန်ကြီးရှိလာတယ်လေအဲဆိုဒါကိုအရှိဆက်ပြီးတော့တည်ထောင်ထိန်းသိမ်းနိုင်ဖို့ပေါ့ဒါဖြစ်ဖို့အတွက်တင်ထားရတဲ့အချိန်မှာ management plan မှာကျွန်တော်တို့သတ်မှတ်ထားတဲ့ဇုံတွေရှိပါတယ်ခင်ဗျဒီဇုံတွေကိုကျွန်တော်တို့ကမြို့ပြဆိုင်ရာကျူးကျော်မှုတွေလုပ်လို့မရပါဘူးခင်ဗျလုပ်လို့မသင့်ပါဘူးခင်ဗျပေါ်တယ်တွေမော်တယ်တွေအင်းနေစားတော့ဆိုင်နေရံွေပိုက်လိုင်းနေမြေထားအလန်းနေစံစသည်စသည်ပေါ့ခင်ဗ
ျမြန်မာနိုင်ငံက1994ခုနှစ်မှာပြူမျိုးဟောင်း၃မြို့မြောက်ဦးဗျဒလင်းကူအင်္ဂလိပ်ကမင်းကွန်းဒေတာမန္တလေးအင်းဝဟန်တာဝရီစတဲ့ရှီအောင်မြို့ရှိခုကိုရင်ကျေးမှုအမွေအနှစ်ဖြစ်စတင်တင်သွင်းခဲ့ဘူးပါတယ်အခုလိုပြူမျိုးဟောင်းတွေကိုအတီးပြုတ်ပြီးတဲ့နောက်ကျန်နေရာဌာနတွေကိုကမ္ဘာအမွေအနှစ်စင်းဝင်ဖြစ်ထပ်မံတင်သွင်းသွားမယ်လို့လည်းပြောပါတယ
်ဆက်လက်ပြီးတော့ပကံလိုမြောက်ဦးလိုအင်းဝလိုမန္တလေးလိုရင်းမြစ်မှုဒေသတွေကိုကျွန်တော်တို့ဒါနိုင်ငံတော်ကဒီသက်ဆိုင်ရာဝန်ကြီးဌာနနဲ့ပညာရှင်တွေ no, ini nain bahasa biro, selai biro, kau yang jemu mungkin nipsi jemia bukti barek ni.
Kata nengan dua muka UNESCO ni laga aduin, mema nengan ka piumyo hang tomyo ubin, Iran nengan ma JK kalaga tongka gede, Sherry Sukta ko. Lanjuan dua mulu debe yare niagole, kaba yinjemu mwe nepi tetwenge bare.